ယူကရိန်းကိုရုရှားစတင်ကျူးကျော်တိုက်ခိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းယူကရိန်းအရက်ဖက်45ခုထိခိုက်ခဲ့ရတယ်လို့ယူကရိန်းဝန်ကြီးချုပ်အန်နက်စ်မီဟောင်ကပြောဆိုရာကိုယူကရိန်းဒေသတွင်းသတင်းတွေမှာစနေနေ့ကကိုးကားဖော်ပြကြပါတယ်။ယူကရိန်းမှာအရက်ဖက်3လေစိတ်20ရှိပြီးဒီလေစိတ်တွေကိုတစ်စိတ်တစ်ပိုင်းဖွင့်လှစ်နိုင်မဲ့လမ်းကြောင်းတွေရှာဖွေနေတယ်လို့ယူကရိန်းလေကြောင်းကုတ်ကယ်ရေးဌာနကပြောပါတယ်။ရုရှားကျူးကျော်စစ်စတင်ခြင်းကစလို့အဲ့ဒီလေစိတ်တွေကိုလုံးဝပိတ်ထားတာပါ။ဒါကြောင့်ယူကရိန်းနိုင်ငံသားတွေလေရင်နဲ့ခီးသွားဖို့ဆိုရင်အခုအချိန်မှာအိန္ဒိယနိုင်ငံတွေကလေစိတ်တွေကိုယထာဒါမှမဟုတ်ကားစီးပြီးတော့တဆင့်သွားကြတာဖြစ်ပါတယ်။နိုင်ငံအရှိပိုင်းမှာနေထိုင်သူတွေဆိုရင်အနီးနားနိုင်ငံကလေစိတ်ကိုရောက်ဖို့အတွက်အနည်းဆုံးတစ်ရက်အချိန်ယူကြရပါတယ်။ဒါကြောင့်လေစိတ်တချို့ကိုတစ်စိတ်တစ်ပိုင်းပြန်ဖွင့်နိုင်ဖို့လေကြောင်းရံကာကွယ်ရေးလိုအပ်ချက်တွေကိုစမ်းစစ်သုံးသပ်တာတွေလုပ်နေတဲ့အကြောင်းတရုတ်ပို့ဆောင်ရေးဆိုင်ရာဆွေးနွေးပွဲတစ်ခုမှာယူကရိန်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ဒီကိစ္စဆုံးဖြတ်လုဆောင်ဖို့မှာတော့လုံခြုံရေးနဲ့စစ်ရေးအခြေအနေတွေကိုအတိအကျတွက်ချက်စဉ်းစားနေရတယ်လို့လည်းဝန်ကြီးချုပ်ရှမီဟောင်ကပြောပါတယ်။ရုရှားဟာပြီးခဲ့တဲ့3လအတွင်းယူကရိန်းစိတ်ကမ်းအခြေခံအဆောက်အုံတွေကိုအချိန်60နီးပါးတိုက်ခိုက်ခဲ့ပြီးတော့အရက်ဖတ်သုံးသင်္ဘော22ဆင်းနဲ့အဆောက်အဦ300နီးပါးထိခိုက်ပျက်စီးခဲ့ရတယ်လို့လည်းဝန်ကြီးချုပ်ရှမီဟောင်ကပြောပါတယ်ရှင်။